Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ26ရက်စနေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့သတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလာတို့ပြောပြမှာပါ။ Syria နိုင်ငံမြောက်ပိုင်းကနေ American တပ်ဖွဲ့တွေကိုပြင်ရောက်ပြီးမဟာမိတ်ကတပ်ဖွဲ့တွေလက်ထဲထားပစ်ခဲ့တဲ့စစ်အခြေစိုက်စခန်းတွေတက်ခိုက်ဖျက်ဆီးခံရတဲ့ဒေသကို Russia တန်ချက်ကတပ်ဖွဲ့တွေဝင်ရောက်လာပါပြီ။ပြင်မှုတစ်ခုနဲ့ American ပြည်ထောင်စုမှာထောင်နှံကြခံနေရတဲ့ Russia နိုင်ငံသူအမျိုးသမီးဟာခုတော့ Russia နိုင်ငံကသူ့နေအိမ်ကိုပြင်ရောက်သွားပါပြီ။ Britain နိုင်ငံလန်ဒန်မြို့နေကအလုံးပိတ် truck ကတစ်စင်းနဲ့မှအလောင်း39လောင်းရှာဖွေတွေ့ရှိကြတာ Britain သပိုင်းမှာအဆိုအဝါဆုံးလူခမောင်းခိုးကူမှုဖြစ်တယ်လို့ Britain ရဲတွေကပြောပါရယ်။ဒီလိုသတင်းတွေကိုကြားမှာပါရှင်။
ခွန်ညာနေခင်ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့မနေ့ပိုင်းမေယူမြစ်ကြောင်တွေကရေရင်တစင်းပေါ်ကနေအမျိုးသားအယောက်80ဝန်းကျင်ကိုရခိုင်လက်နက်ကိုင်ဖွဲ့ AA ကဖမ်းဆီးခေါ်ဆောင်သွားတဲ့အထက်ထဲမှာအစိုးရလက်နက်ကိုင်တပ်ဖွဲ့ဝင်30ထက်မနည်းပါသွားတဲ့အတွက်စစ်တပ်ကရဟတ်ရင်သုံးပြီးလိုက်လံရှာဖွေနေပါတယ်
။အဲ့ဒါတွေကိုကယ်ထုတ်ဖို့အတွက်ကျွန်တော်လုပ်နေတာလေရင်သုံးတာမဟုတ်ရဟတ်ရင်သုံးတာဖြစ်တယ်။ဒီသည့်တောင်းချမှုနိုင်နေရေးစစ်ဆင်ရေးမှမဆိုလေရင်ရဟတ်ရင်မသုံးရဆိုတဲ့နိုင်ငံ
တကာတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွင်းရေးမှုရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့ AA ဘက်ကတော့ဒီစစ်ဖက်အရာရှိတွေပါဝင်နေဆိုတဲ့အကြောင်းကိုလည်းပြောပြသွားတာနားဆင်ရပါမယ်။တခါ2020ရွေးကောက်ပွဲမှာ NLD ပါတီပဲပြန်ပြီးတော့အနိုင်ရခြင်းရှိတယ်ဆိုတဲ့သုံးသပ်ချက်နဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်ပြီးတော့မဟာမိတ်ကတ်တပ်ဖွဲ့တွေလက်ထက်ထားပစ်ခဲ့တဲ့စစ်အခြေစိုက်စခန်းတွေတိုက်ခိုက်ဖျက်ဆီးခံခဲ့ရတဲ့အဲ့ဒီဒေသကိုရုရှားတန်ချက်ကတပ်ဖွဲ့တွေဝင်ရောက်လာပါပြီ။ဆီးရီးယားနဲ့တူရကီနယ်စပ်ဒေသမှာတပ်ဆွဲထားဖို့အတွက်အဲ့ဒီဒေသကိုနောက်ထပ်ရုရှားတပ်ဖွဲ့ဝင်300အပြင်တန်ချက်ကအစင်း20တောက်ကြာနေကရောက်ရှိသွားပြီလို့ရုရှားသတင်းဌာနတွေကဖော်ပြပါရယ်။အမေရိကန်တပ်ဖွဲ့တွေကြောတော့နောက်ခံပေးထားခဲ့တဲ့ကတ်လက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ခိုက်နေရတဲ့ရက်စဲနိုင်ဖို့အတွက်ရုရှားနဲ့တူရကီတို့ရထားလိုက်တဲ့သဘောတူညီမှုတစ်စိတ်တစ်ပိုင်းအရာအဲ့ဒီဒေသကိုရုရှားတပ်တွေရောက်ရှိလာတာပါ။လက်တလောနှစ်တွေမှာတော့ကတ်တပ်ဖွဲ့တွေနဲ့အနီးကပ်ဆုံးမဟာမိတ်အဖြစ်အမေရိကန်ကရပ်တည်ခဲ့တာပါ။ဒါပေမဲ့လည်းကတ်တပ်ဖွဲ့တွေကိုပစ်ပယ်ပြီးတော့အမေရိကန်တပ်တွေပြန်ရုပ်လိုက်တာဟာကတ်တွေအပေါ်တိစာဖောက်လိုက်တဲ့လုပ်ရဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကိုကိုးကားပြီးတော့ရုရှားသတင်းဌာနကဖော်ပြခဲ့ပါတယ်။ဒီလုပ်ရဟာဒေသတွင်းရုရှားရဲ့အခန်းကဏ္ဍရှေ့လျှောက်ခိုင်မာလာစေဖို့အထောက်အကူဖြစ်စေတယ်ဆိုပြီးကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဒါပေမဲ့လည်းဘယ်ဂျီယမ်နိုင်ငံဘရဆဲလ်မြို့ကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်ခ်အက်စပါကတော့တူရကီဆီးရီးယားနယ်စပ်မှာရုရှားတပ်တွေဘလို့လုကန်တယ်လဲဆိုတာ6လစောင့်ကြည့်သွားမှာဖြစ်ပြီးရုရှားရဲ့အကျိုးစီးပွားအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာမလဲဆိုတာကြည့်ရပါလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုတက်ဆွဲထားတဲ့လုပ်ရကရုရှားအတွက်အကျိုးမျှရှိမလားဆိုတာအချိန်ကစကားပြောပါလိမ့်မယ်လို့လည်းဝန်ကြီးအက်စပါကပြောဆိုသွားပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဂျာဝင်နောက်ဆက်မှုရှိမရှိစုံစမ်းခဲ့တဲ့အထူးစုံစမ်းရင်မှုရောဘတ်မူလာရဲ့ထွက်ဆိုချက်တွေလွတ်တော်ကိုပေးအပ်ဖို့ Washington DC တရားရုံးတရားသူကြီးဘရော့ဟာဝါကတရားရေးဌာနကိုတောက်ချနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။ဒါဟာသမ္မတဒေါနထရမ့်ကိုတရားစွဲဆိုနိုင်ဖို့စုံစမ်းနေတဲ့ဒီမိုကရက်တွေအတွက်အောင်မြင်မှုတစ်ခုလည်းဖြစ်ပါတယ်။လက်ရှိဥပဒေအရလွတ်တော်နဲ့ချက်လက်တွေမျှဝေမှုကိုတရားရေးဌာနကတားမြစ်ထားတာဖြစ်ပြီးဒီလိုတားမြစ်တာဟာမားကြောင့် Washington DC တရားရုံးကဒီတရားသူကြီး Barrow Howard ကပြောပါတယ်ဖွဲ့စည်းပုံဥပဒေအရသမ္မတကိုတရားစွဲထိုက်မစွဲထိုက်ဆုံးဖြတ်ရမယ့်လွတ်တော်အနေနဲ့အထူးစုံစမ်းရေးမှုရဲ့နည်းနည်းနီးပါးချစုံစမ်းသိရှိထားချက်တွေအတွက်ပြန်စုံစမ်းစရာမလိုအပ်သလိုဂျူရီလူကြီးတွေနဲ့အထူးစုံစမ်းရေးမှုစီမှာထွက်ဆိုထားတဲ့သက်သေတွေရဲ့တလွဲထွက်ဆိုမဲ့အန်ဒီယာကိုလည်းပူစရာမလိုတော့ဘူးလို့ဟောလ်ထုတ်ပြန်တဲ့စာမှာဖော်ပြထားပါတယ်။မူလာရဲ့စုံစမ်းမှုနဲ့ပတ်သက်ပြီးအောက်လတော်ဒီမိုကရက်အမတ်တွေဟာဒီလအစောပိုင်းမှာဂျာနာပွဲမှာ FBI တပ်တွေကိုမေးမြန်းထားတဲ့မိတ္တူအချင်းချုပ်ပါဝင်တပ်တွေထောက်ထားလုံလုံလောက်လောက်ရခဲ့ပြီးသားဖြစ်ကြောင်းတရားရေးဌာနရှင်းနေတွေကညင်းကြထုတ်ပါတယ်။ဒါပြင်သမ္မတထရမ့်ကိုတရားစွဲဆိုရေးစုံစမ်းတဲ့ကော်မတီအတွက်ဒီအချက်လက်တွေကဘလို့အထောက်အကူပေးနိုင်တယ်ဆိုတော့ကိုအောက်လွတ်တော်စုံစမ်းစစ်ဆေးသူတွေကတည်တည်ချာချာရှင်းမပြဘူးလို့လည်းတရားရေးဌာနကပြောပါတယ်ခင်ဗျာ
ပြ ြစ်မှုတစ်ခုနဲ့အမေရိကန်ပြည်ထောင်စုမှထောင်ချခံခဲ့ရတဲ့ရုရှားနိုင်ငံသူအမျိုးသမီးတဦးဟာအခုတော့ရုရှားနိုင်ငံကသူ့နေအိမ်ကိုပြန်ရောက်သွားပါပြီ။အမေရိကန်အာဏာပိုင်တွေကိုအသိမပေးဘဲနဲ့ရုရှားအစိုးရအရာရှိဟောင်းတဦးရဲ့ကိုယ်စားလှယ်အဖြစ်လှုပ်ရှားခဲ့တဲ့မာရီယာဘူဒီနာကို2018ဇူလိုင်လမှာဖမ်းဆီးပြီးတော့ပြစ်မှုထင်ရှားတဲ့အတွက်ဒီဇင်ဘာလမှာပြစ်ဒဏ်ချမှတ်ခဲ့တာပါ။မာရီယာဘူဒီနာဟာသူ့ရဲ့တနက်ပိုင်ဆိုင်ခွင့်အထောက်ခံရေးလှုပ်ရှားမှုကိုအသုံးချပြီးတော့အမေရိကန်နိုင်ငံရဲ့အတိုင်းအဝိုင်းမှာထိုးဖောက်ဝင်ရောက်ဖို့နဲ့2016ခုနှစ်ကဒေါ်နယ်ထရမ့်နဲ့ဟီလာရီကလင်တို့ရှင်ပြိုင်ခဲ့ကြတဲ့အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမေရိကန်နဲ့ရုရှားအကြားတရားမဝင်ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ပေးဖို့ရုရှားအစိုးရအရာရှိဟောင်းအလက်ဇန်ဒရာတိုရှင်ကတရားညွှန်ကြားမှုနဲ့လုပ်ကိုင်ခဲ့ကြောင်းဝန်ခံထွက်ဆိုခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ရှေ့နေချုပ်ကိုအသိမပေးဘဲနဲ့နိုင်ငံခြားအရာရှိသူဦးရဲ့ကိုယ်စားလှယ်အဖြစ်လှုပ်ရှားတာဟာအမေရိကန်ဥပဒေကိုချိုးဖောက်တာဖြစ်ပါတယ်။ပူတီနာကိုထောင်တန်း18လချမှတ်ခဲ့တာဖြစ်ပြီးတော့အမှုကြားနာနေတဲ့ကာလအတွင်းသူအကျဉ်းကျခဲ့တဲ့ကာလအတွက်ရှော့ရဲနဲ့ပြန်လုံလာတာဖြစ်ပါတယ်။ပူတီနာကတော့သူ့လှုပ်ရှားမှုကိုပြင်းပြောင်းတင်းတင်းလုပ်ကိုင်ခဲ့တာဖြစ်တဲ့အတွက်တရှိုလှုပ်ခွက်တာမဟုတ်ဘူးလို့အခိုင်အမာပြောဆိုခဲ့ပါတယ်။ Florida ပြည်နယ် Tallahassee မြို့ကလုံခြုံရေးသိပ်မတင်းကျတဲ့ထောင်ကနေလွတ်လာတဲ့နေမှာပဲရုရှားနိုင်ငံကိုလေယာဉ်နဲ့ထွက်ခွာသွားခဲ့တာလည်းဖြစ်ပါတယ်။
ယူရိုနိုင်ငံမှာလွတ်တော်ဆွေးနွေးပွဲတွေမလုပ်ခင်မှာပဲလုံခြုံရေးတပ်ဖွဲ့တွေကမြေယူဘုံတွေတုံးပြီးဆန္ဒပြတဲ့သူတွေကိုစစ်ရောက်နေမြေလိုသတ်မှတ်ထားတဲ့နေရာတွေကနေမောင်းထုတ်ဖို့ဒီကနေ့လုပ်နေပါတယ်။ဆွေးရတာဝန်ရှိသူတို့ရဲ့အပြောအရဆိုတော့မနေ့တောက်ကြနေ့ကလူလူစုဝေးဆန္ဒပြမှုတွင်မှာလူတွေကဒီဩဇာကြီးတဲ့ပြည်သူ့စစ်ရုံးခန်းတစ်ခုကိုဝင်စီးနင်းပြီးမိရှူရာကနေဒီမိထဲမှာပြန်ပိတ်မိပြီးတော့လူ12ယောက်တေဆုံးသွားပြီးတဲ့နောက်အခုဆိုရင်တည်ဆုံးသူစုစုပေါင်းဟာ42ယောက်ထိရှိသွားပြီဖြစ်ပါတယ်။ဘက်တဲမြို့တော်မှာရောနိုင်ငံတောင်ပိုင်းနေရာအနက်မှာပါပြုတ်လုတဲ့ဒီဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေကတကယ်ကြီးစံနေတုံးပစ်ခတ်မှုကြောင့်လည်းတည်ဆုံးကြတာဖြစ်ပြီးတော့မိနဲ့မျက်ရည်ရိုးဘုံတွေကြောင့်လည်းထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်။ဆန္ဒပြမှုတွေကတောင်းဆိုချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဆုံးဖြတ်ဖို့လွတ်တော်ကိုဒီနေ့ညပိုင်းမှာခေါ်ယူထားပြီးတော့ဆန္ဒပြတဲ့သူတွေကလွတ်တော်တည်ရှိရာ Green Zone ကိုရောက်ရှိဖို့ဒီမနက်စ조사နေကြတာဖြစ်ပါတယ်။အစိုးရရုံးနေတန်ရုံးတွေရှိတဲ့ Green Zone ကိုရောက်နိုင်တဲ့ Daria ရင်မြင်နဲ့ Jumhuria တရားကနေဆန္ဒပြတဲ့သူတွေကိုလည်းရှင်းလင်းပြီးတော့ရှင်းလင်းနေပါတယ်။ UN နိုင်ငံမှာအောက်ဒီလိုက်စားမှုတွေနဲ့အလုံးလက်မဲ့ပြဿနာဖြေရှင်းပေးဖို့တောင်းဆိုရကနေနိုင်ငံရေးစနစ်ကြီးတစ်ခုလုံးပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေဒီလတရက်နေ့ကလေးကစပြီးတော့ဖြစ်ပွားနေတာပါလူပေါင်း150လောက်လည်းတည်ဆုံသွားရပြီလို့အစိုးရစုံစမ်းမှုတွေမှာတွေ့ရပြီးဘက်ဒန်မြို့တော်မှာတည်ဆုံသွားတဲ့ဇနပြသူအများစုကခေါင်းဒါမှမဟုတ်ရင်ဘတ်ကိုကြီးစံထိမှန်ပြီးတည်ဆုံခဲ့ကြတာဖြစ်ပါတယ်လောလောဆယ်မှာတော့အစိုးရကအလုတ်ကင်ဖန်တီးရေးဝန်ကြီးနေရာတွေပြန်ခန့်ရေးအပါဝင်သူတို့လှုပ်ဆောင်ပေးနိုင်တာတချို့ကိုပြောထားပေမဲ့ဇနပြတဲ့သူတွေဘက်ကတော့ဒါကိုအယုံကြည်မရှိဘူးလို့ဇုံနေကြပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ပြောပြနေပါတယ်ပရတိန်နိုင်ငံလန်ဒန်မြို့အနီးကအလုံးပိတ်ထရက်ကာတစ်စင်းထဲမှာအလောင်း39လောင်းရှာဖွေတွေ့ရှိခဲ့တာဟာပရတိန်သမိုင်းမှာအဆိုအဝါဆုံးလူမောင်းခိုးကူးမှုဖြစ်တယ်လို့ပရတိန်ရဲတွေကတောက်ကြားနေမှာပြောပါတယ်။ဒီဖြစ်ရနဲ့ဆက်ဆက်ပြီးတော့ထရက်ကာမောင်းသူအပါအဝင်ဒီကိစ္စနဲ့ဆက်ဆက်ပတ်သက်နေတဲ့လူလေးဦးကိုဖမ်းဆီးထားတယ်လို့ရဲတွေကပြောပါတယ်။အဲ့ဒီတေဆုံးနေသူတွေကိုတရုတ်နိုင်ငံသားတွေဖြစ်တယ်လို့ရဲတွေကအစောပိုင်းမှာပြောထားပေမဲ့နောက်ပိုင်းတိလာရတဲ့အခြေအနေတွေကတဟားဖြစ်နိုင်ခြေနေလာတယ်လို့လည်းပြောပါတယ်။တေဆုံးသူတွေထဲမှာအမျိုးသမီး၈ဦးလည်းပါဝင်ပါတယ်။ဒီအချိန်မှာပဲဗီယက်နမ်နိုင်ငံကမိသားစုနှစ်ခုကအဲ့ဒီတေဆုံးသူတွေထဲမှာသူတို့မိသားစုဝင်တွေပါနေမလားဆိုပြီးစိုးရိမ်နေပါတယ်။ပရတိန်ကိုသွားတဲ့ခီလာမှာသူ့သားတေဆုံးသွားတယ်ဆိုပြီးလူတစ်ယောက်ကဖုန်းဆက်လာတယ်လို့ဗီယက်နမ်အမျိုးသားကြီးတစ်ယောက်က AFP သတင်းဌာနကိုဒီကနေ့စနေနေ့မှာပြောဆိုပါတယ်။2018ခုနှစ်ကလေးကတရုတ်နိုင်ငံမှာတရားမဝင်နေထိုင်လုပ်ကိုင်နေတဲ့တားဖြစ်သူစီကပရတိန်ကိုသွားဖို့စီစဉ်နေတယ်ဆိုတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကဖုန်းဆက်လာတယ်လို့ငွေရင်ဒီကီယာကပြောပါတယ်အသက်20အရွယ်ငွေရင်ဒီလွန်ဟာအဲ့ဒီခီးစဉ်အတွက်အမေရိကန်ဒေါ်လာ14,000ပေးရမယ်လို့လည်းသူ့ကိုပြောပြခဲ့တယ်လို့ဆိုပါတယ်အလောင်းနဲ့မတွေ့ခင်နှစ်ရက်လောက်အလိုဖြစ်တဲ့အောက်တိုဘာ21ရက်နေ့ညနေ3နာရီလောက်မှာပြင်သစ်ကနေသူ့သားထွက်ခွာသွားပြီလို့ထင်ကြောင်းပရတိန်နိုင်ငံကအဆက်အသွယ်တစ်ခုကသူ့ကိုပြောခဲ့တယ်လို့အဖေဖြစ်တဲ့သူဂျီယာကပြောပါတယ်တေဆုံးသူတွေထဲမှာပါတယ်လို့ယူဆရတဲ့အခြားဗီယက်နမ်အမျိုးသမီးတဦးဖြစ်တဲ့အသက်26နှစ်အရွယ်တီရာမီကလည်းသူ့ရဲ့ပြိပတ်ခီးမအောင်မြင်ကြောင်းနဲ့အသက်ရှူကျက်လို့တရားပါတော့မယ်ဆိုတော့စာတူကိုပြီးခဲ့တဲ့ပုတ်ထိုးနေ့မှာပဲသူ့အမေစီကိုရေးသားပေးပို့ခဲ့တာဖြစ်ပါတယ်
ဟောင်ကောင်မှာရဲတပ်ဖွဲ့ဝင်တွေရဲ့ဓာတ်ပုံတွေနဲ့ကိုယ်ရေးအချက်အလက်တွေကိုအင်တာနက်အွန်လိုင်းပေါ်မှာမတင်ရဘူးလို့တရားရုံးကယာယီထောက်ရန်ထုတ်ပြီးတော့တားမြစ်လိုက်ပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေရဲ့ဓာတ်ပုံတွေနဲ့သူတို့ရဲ့ဒီကိုယ်ရေးအချက်အလက်တွေကိုအင်တာနက်အွန်လိုင်းတွေမှာတင်ပြီးနောက်ဆက်စော်ကားတာတွေနဲ့ဖတ်သက်ပြီးတော့ဟောင်ကောင်တရားရေးဌာနကဒါကိုယာယီထောက်ရန်ထုတ်ပေးဖို့တရားရုံးချုပ်ကိုတောင်းဆိုခဲ့တာဖြစ်ပြီးတော့ဒါကိုဟောင်ကောင်တရားရုံးချုပ်ကလည်းအတည်ပြုပြီးမိတ်ချပေးခဲ့တာလို့ဟောင်ကောင်အစိုးရကဒီကနေ့မှပြောပါတယ်ဒါဟာဟောင်ကောင်အစိုးရဘက်ကအစိုးရပေါ်ဆန့်ကျင်ဆန္ဒပြတဲ့သူတွေကိုနေနှင်းဖို့အတွက်နောက်ဆုံးကြိုးပမ်းမှုလည်းဖြစ်ပါတယ်။ဟောင်ကောင်တရားရုံးချုပ်ကချမှတ်လိုက်တဲ့ဒီအမိန့်ထဲမှာတော့ရဲတပ်ဖွဲ့ဝင်တွေရဲ့ Facebook, Instagram အကောင့်တွေနဲ့နောက်သူတို့ရဲ့မှတ်ပုံတင်ဒါမှမဟုတ်ဓာတ်ပုံတွေနဲ့သူတို့မိသားစုဝင်တွေရဲ့မှတ်ပုံတင်ဓာတ်ပုံတွေအပါအဝင်ကိုယ်ရေးအချက်အလက်အသေးစိတ်တွေကိုဖော်ပြပြောဆိုတာတွေမလုပ်ရဘူးဆိုပြီးတော့တားမြစ်ထားတာပါ။ဟောင်ကောင်ရဲတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြပွဲကိုထောက်ခံသူတွေရဲ့ဓာတ်ပုံတွေကိုတော့သူတို့ရဲ့ဒီအချက်အလက်တွေနဲ့ပတ်သက်ပြီးတော့ internet online forum တွေမှာဖော်ပြထားတာတွေရှိပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေပေါ်မှာအကြမ်းဖက်နေနေတာကိုကန့်ကွက်တဲ့အနေနဲ့ကျန်းမာရေးဝန်ထမ်းတွေဟာလည်းဟောင်ကောင်မှာဒီနေ့ချိတက်ဆန္ဒပြကြမယ်လို့ပြောပါတယ်ခင်ဗျာ
။ American ပြည်ထောင်စု California ပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကနေရာကိုခုမှလောင်ကျွမ်းနေတဲ့တော်မီဂျီရီကိုမိသက်သမားတွေမယက်မနာညှဉ်းတက်နေရပါတယ်။မိအကြီးကျယ်လောင်တဲ့နေရာတစ်ခုကတော့ Los Angeles မြို့မြောက်ပိုင်းကဝိုင်အရက်တွေထွက်လို့တဲ့နေရာမှာဖြစ်ပါတယ်။ California အုပ်ချုပ်ရေးမှူး Kevin Newsom ကဆန်နိုမာနဲ့ Los Angeles KNY ကိုမနေ့တောက်ကြတဲ့ကအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။မီးလောင်မှုကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာသေးပါဘူး။ Kim Kardashian တင့်ခဲ့တဲ့လူတွေကိုလာပြီးတော့ကြည့်ရှုခဲ့တဲ့အုပ်ချုပ်ရေးမှူး Gavin ကပြည်နယ်ရင်းအကြီးဆုံးတအားပေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ PG&E ရဲ့စီမံခန့်ခွဲမှုညံ့ပြင်ပြီးတော့သူတို့လုပ်ရမယ့်အလုပ်ကိုမလုပ်ခဲ့တဲ့အတွက်တနစ်ထက်ပြီးတနစ်အခုလိုမီးပေးတင်နေရတဲ့အပေါ်စိတ်အနှောက်အယှက်ဖြစ်ကြောင်းပြောဆိုခဲ့တာပါ။မီးလောင်မှုမဖြစ်အောင်ကြိုးတင်ကာကွယ်တဲ့အနေနဲ့လက်စစ်တအားဖြတ်တောက်ခဲ့ပေမဲ့တအားပေးကိရိယာတွေကြောင့်ကနေကမီးစားခဲ့တာဖြစ်နိုင်တယ်လို့PNG ကုမ္ပဏီကပြောပါတယ်
ဂျပန်နိုင်ငံရှေ့ပိုင်းမှာမိုးကြီးကျယ်ရွာသွန်းတာကြောင့်ရေကြီးတာတွေမြေပြိုတာတွေဖြစ်ခဲ့ပြီးတော့တည်ဆုံးသူဦးရေဟာဒီကနေ့မှ10ရောက်ထိရှိသွားခဲ့ပြီဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းကပြောလိုက်ပါတယ်ခင်ဗျာ
စနေနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါရှင်ခုသတင်းလွှာတွေစက်တိုက်နှာစင်ကြရပါမယ်ရသေးတော်မျိုးနဲ့မေယုမြေချောင်းတဲ့ကရေရင်တစင်းပေါ်မှာလိုက်ပါသွားသူတွေနဲ့အမျိုးသားတွေကြီးအယောက်90နဲ့80ကျားကိုအေအေရခိုင်လက်နက်ကင်တက်ကဒီကနေ့ဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းအေအေဘက်ကရောပြည်နယ်အစိုးရနဲ့တပ်မတော်ပြောခွင့်ရတို့ကပါအတည်ပြုထားပါတယ်။အခုလိုအဖမ်းခံရသူတွေထဲမှာအရက်ဝစ်စစ်တီနဲ့ရဲတပ်ဖွဲ့ဝင်အယောက်30ထက်မနည်းပါသွားတဲ့အကြောင်းလည်းဆိုပါတယ်။လက်ရှိမှာဖမ်းဆီးခံထားရသူတွေလွတ်မြောက်ရေးအတွက်အစိုးရစစ်တပ်ကရဟတ်ရင်တုံးပြီးပိုက်စိတ်တိုက်ရှာဖွေနေတာမှပြစ်ခတ်မှုတချို့ရှိနေတာကြောင့်ဒေသခံတွေထွက်ပြေးတင်ဆောင်နေရတဲ့အကြောင်း VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်မေယုမြေချောင်းတွင်ပြေးဆွဲနေတဲ့ရွှေနေသည့်အမြန်ရင်တစည်းကိုဒီကနေ့မှရခိုင်လက်နက်ကင်အေအဖွဲ့ကနေတိုင်းပြည်စစ်ဆေးခဲ့ပြီးမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့လိုယူဆရတဲ့အယောက်ဝယောက်90ခန့်ကိုဖမ်းဆီးခေါ်ဆောင်ခဲ့ကြောင်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရတယ
်။ဒီနေ့ဒီလက်နက်ကင်အေရောက်မှာဒီရှိနေသည့်အမြန်ရင်သာဒီအရသာဟန်ဆောင်ပြီးတော့မှစီးနှံလိုက်ပါလာတဲ့ဒီဗမာလက်နက်ကင်တရှိ့ကိုဒီရေးပေါင်းရဲ့အထက်ထက်မှာဒီလူကြီးရောပြစ်ခေဖို့အတွက်အဲ့ဒါကျွန်တော်တို့ထိန်းသိမ်းထားတာရှိတယ်ဗျ။ဒါပေမဲ့အဲ့ဒီမှာဒီစစ်တပ်အရာရှိတွေလည်းပါတယ်။နောက်ရေးအရာရှိတွေလည်းပါတယ်။ဟိုနောက်အခြားအဆင့်တွေပါလာပါတော့။ကျွန်တော်ပြရတဲ့လောက်တော့90ဝန်းကျင်လောက်ရှိတယ်လို့ပြောတယ်ဗျ။လုံးဝစီတော့ဒီကျွန်တော်တို့ထင်းထင်းထားတယ်ကတော့ပဲပြောနိုင်တယ်
။ဖန်စီခေါ်ဆောင်သွားပြီးဘာဆက်လွတ်သွားမယ်ဆိုတာမပြောနိုင်သေးဘူးလို့ဆိုပါတယ်။စစ်တွေမျိုးအမြန်ရည်ရင်စိတ်ကန်းကနေဘူတီတောင်ကိုထွက်ခေါ်လာတဲ့ဆွေနေသည့်အမြန်ရည်ရင်ကိုဒီကနေ့မနေ့ဆန်နိုင်ခွဲလောက်မှာရေတိတ်တံမြို့နယ်ရင်မြက်ကျေးရွာနီးအေအဖွဲ့ကတားဆီးခဲ့ပြီးခရီးသည်160ကျော်နဲ့က90ဦးကျော်ကိုခေါ်သွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးဘူမှုကြီးမင်းနန်းကတော့ဖမ်းဆီးခေါ်ဆောင်သွားတဲ့အထဲမှာနယ်ချားဆောင်ရဲပါဝင်အယက်သား80ခန့်ပါဝင်တယ်လို့အတည်ပြုပြောပါတယ
်။အေးရကျွန်တော်လည်းလမ်းပြပြီးတော့ဆက်လေတားတယ်ဆက်လေဘောကနေအဲ့ယောက်ျားလေးမိန်းမလေးဆင်းခံပြီးတော့မိန်းမလေးတော့ပြန်လွတ်လိုက်တယ်။ယောက်ျားလေးတွေကတော့ချိုးရေးတဲ့ဖွဲ့နေချားဆောင်ရဲတဲ့ဖွဲ့တွေကဒီလိုပါတော့လေအဲ့လိုဒီလိုရတားတွေရောကုန်ဖမ်းသွားတာအားလုံးတော့90နဲ့80ကျားလောက်ဖြစ်နေတက်ကတော့အားပြင်းမော်ပြားထိုင်နေတက်ပြီးလိုက်ရှာတယ်အเจ้าတွေလိုက်နေတယ်မတော်တယ်တော့မရသေးဘူး
ဖန်စီကဆောင်သွားတဲ့သူတွေပြန်လဲလွတ်မြောက်ရေးအတွက်မြန်မာစစ်တပ်ကနေရဟတ်ရင်တုံးပြီးရှာဖွေနေစေလို့သူကပြောပါတယ်အေအဖွဲ့ကနေဖန်စီခေါ်ဆောင်သွားတယ်လို့ယူဆရတဲ့လမ်းကြောင်းတစ်လျှောက်မှာမြန်မာစစ်တပ်ကနေရဟတ်ရင်နဲ့ဒီကနေ့မှာပြစ်ခတ်မှုတွေလှုပ်ဆောင်နေပါတယ်အထူးသဖြင့်ကြောက်တန်းသီးဆွမ်းရေမြက်ရေပုတ်မောင်ဖြူချေးရွာနီးတစ်ဝိုက်နဲ့အတောင်ကျောပေါ်မှာပြစ်ခတ်မှုတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကဆိုပါတယ် ဒီနေ့မွန်လွဲပိုင်းကြောက်တန်းကျေးရွာနဲ့နီးတဝိုက်မှာရဟယင်နဲ့ပြစ်ခတ်မှုတွေလှုပ်ဆောင်နေတာကြောင့်ရွာသားတွေတိမ်းရှောင်နေရတယ်လို့ကြောက်တန်းရွာသားတို့ကပြောပါတယ
်။ရွာထက်ကလေဟက်စကီသုံးစီဝေးပြီးတော့လည်းငယ်ငယ်တွေနဲ့ပိုက်ကြရတယ်တွေ့နေကြခဏ။ဒီပုဂ္ဂိုလ်ကတော့မဟုတ်ဘူး။ရွာတော်တွေကကိုလုံးဆက်ပြစ်နေကြပါတယ
်။တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကတော့ဖမ်းဆီးခံရတဲ့ရဲတပ်ဖွဲ့ဝင်တွေလွတ်မြောက်ရေးအတွက်လိုအပ်လို့ရဟယင်အသုံးပြုတာဖြစ်ကြောင်းပြောပါတယ
်။ရဲတပ်ဖွဲ့ဝင်တွေဖမ်းသွားတယ်။ဥယျာဉ်တော်အတည်ပြုလို့မရသေးဘူး။အနည်းဆုံးကတော့30ကျော်လောက်ရှိတယ်။အဲ့မှာရှိတဲ့ခီးတွေတွေတချို့ကိုဖမ်းသွားတယ်။အဲ့ဒါတွေကိုကယ်ထုတ်ဖို့အတွက်ကျွန်တော်လုပ်နေတာ။လေရင်သုံးတာမဟုတ်ရဟရင်သုံးတာဖြစ်တယ်။ဒီသည့်တောင်းချမှုနေနေရေးစစ်စင်ရေးမှမဟုတ်လေရင်ရဟရင်မသုံးရဆိုတဲ့နိုင်ငံတကာဥပဒေလည်းမရှိဘူး။လိုအပ်တဲ့အင်အားကိုအသုံးပြုခွင့်ရှိတယ်။လိုအပ်ရင်ဆောင်ရွက်မှာဖြစ်တယ
်။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့တုန်းကလည်းမြောက်ဦးစစ်သွေးကလန်ဂန်ကြီးကွေ့မိုင်တိုင်မှတ်128နီးမှာခီးတွေတွေရင်နဲ့လိုက်ပါလာတဲ့မိသားတပ်ဖွဲ့ဝင်19ဦးနဲ့ခီးတွေ12ဦးတို့ကိုအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့လက်နက်ကိုင်ပဋိပက္ခဖြစ်စဉ်တွင်အဖွဲ့နဲ့ဆက်ဆက်သူဆိုပြီးတန်လျာရှိသူတွေကိုအပြန်လည်ဖမ်းဆီးမှုတွေပုံမှုများပြားလာနေပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှလက်ရှိအာဏာရပါတီ NLD ဟာရွေးကောက်ပွဲကိရီတွေကိုအပြည့်အဝအကောင့်ထဲပေါ်မပေးနိုင်သေးပေမဲ့လည်းလာမယ့်2020ရွေးကောက်ပွဲမှာနေရာအများစုပြန်လည်ရနိုင်အနိုင်ရနိုင်ခြေရှိတယ်လို့မြန်မာနိုင်ငံရေးအကြက်ခတ်တချို့ကသုံးသပ်ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်း Nikkei Asian Review သတင်းဌာနနဲ့ဆွေးနွေးဖြေကြားချက်တွေထွက်ပေါ်လာပြီးအခုလိုသုံးသပ်လိုက်ကြတဲ့အကြောင်းကိုညံဝင်းအောင်ကပြောပြမှာပါရှင်။
ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ Nikkei Asian Review နဲ့ဖြေကြားချက်မှာဒေါန်ဆန်းစုကြည်ကလက်ရှိ NLD အစိုးရသတန်းတွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်နိုင်ပွဲမရှိသေးကြောင်းပြောကြားခဲ့တာပါ။2015ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလတုန်းကရွေးကောက်ပွဲအနိုင်ရခဲ့ရင် NLD ပါတီကဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအပါအဝင်အပြည့်အဝညီညွတ်ရေးကိစ္စတွေကိုလည်းအောင်မြင်အောင်လုပ်သွားမယ်လို့ကတိပေးခဲ့ပါတယ်။ဒီတော့ရွေးကောက်ပွဲကတိတွေအတိုင်းအပြည့်အဝအကောင့်ထဲဖွင့်နိုင်ခြင်းမရှိသေးတဲ့NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲအလားအလာကောင်းနိုင်မှာပါလား။ဂျာမနီနိုင်ငံမှာနေထိုင်တဲ့ဘာလင်တက္ကသိုလ်အာရှရေးရာဌာနအငြိမ်းစားကိရိကဥက္ကမောင်ဆိုရဲ့အမြင်ကိုကြည့်ရအောင်ပါ
။ကျွန်တော်မြင်တာကတော့ NLD ပဲနိုင်ဦးမှာပဲ။အစိုးရဖွဲ့ရင်တော့ NLD က52%ရခိုင်လို့ရရနိုင်မယ်အနည်းဆုံး။အဲ့လိုရလို့ရှိရင်တော့ NLD အစိုးရပြန်ဖွင့်နိုင်မယ်။ဒါကတော့51%ရခိုင်တော့မရခဲ့တော့အခြေအနေဆိုးမယ်ခင်မယ်။ဘယ်လိုခင်မလဲဆိုတော့NLD နဲ့ပြန်ဖြစ်နေတဲ့ဒီအကြံခံပုံရေးပါတီကသူတို့က15ရက်နဲ့မရသူတို့အစိုးရဖွင့်နေတဲ့အခြေအနေရှိတယ်။အဲ့ဒီကြလို့ရှိရင်သူတို့တိုင်းရင်းသားပါတီတွေကိုခင်ဗျားတို့ကျွန်တော်တို့လာပေါင်းဖက်ဒရယ်ပေးမယ်။အဲ့တော့အဲ့လိုသူတို့လွတ်လပ်လို့ရှိရင်သူတို့က50ရက်နဲ့ချင်းချင်းကျော်သွားနိုင်တယ်။ကျွန်တော်အဲ့လိုပဲမြင်တယ်
။မြန်မာပြည်သူလူထုအနေနဲ့ဒီမိုကရေစီမဆန်တဲ့ကန့်သတ်မှုများလွန်းတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုလားနေတာပါ။ဒါကိုပြင်ဆင်မယ်ဆိုတဲ့ NLD ပါတီကိုလည်းထောက်ခံမှုအပြည့်အဝပေးထားပေမဲ့2008ဖွဲ့စည်းပုံကို၌ကပြင်ဆင်ရခက်အောင်လှုပ်ထတာကြောင့်ပြည်သူတွေကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခြားပါတီတွေတက်စားရင် NLD ကိုပြန်ပြီးမဲပေးဖို့များတယ်လို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာရေးအကြက်ခတ်ပုဂ္ဂိုလ်ဒေါက်တာတင့်ဆွေဖြစ်ပါတယ
် NLD ကဖွဲ့စည်းပုံပြင်ဆင်ရေးဒီကြည့်ကြည့်နေသူဆိုတော့တက်လာတယ်တက်လာတော့မလုပ်ဘူးလားလို့မေးရင်၃နှစ်လောက်အတွင်းကိုတည်တည်တာသာကျွန်တော်ခြေလက်ကြီးတစ်ခုရအောင်လုပ်ခဲ့တယ်ဒီဘုတ်ရေးခဲ့တော့ကလည်းနောက်ဖောက်ဖေဆူက73နှစ်ကြာအောင်ရေးခဲ့တာအဲဒီကအဲ့လိုမပြင်နိုင်သေးတော့ဘယ်ပါတီကမှပြင်နိုင်တယ်လို့ရှာလို့ရှိရင်ဒီတိုင်းတကယ်ရလက်မြင်မှာမဟုတ်စစ်တပ်ကလည်းဒီလိုလိုရပေါ်တော့မှရတာလည်းရဖို့ကြိုးစားနေတယ်တတောင်ခွေလို့မပြင်နိုင်သေးလို့ဒီချက်ကြောင့်တော့ရေလို major game မှာဆိုတာကိုကျွန်တော်တန်
လျာရှိပါတယ်ခင်ဗျမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းမှုအရတိုင်းဒေသကြီး9ခုနဲ့တိုင်းသားတွေရှိတဲ့ပြည်နယ်9ခုရှိနေတာပါ NLD ပါတီဟာကြီးမားဖြစ်တဲ့တိုင်းဒေသကြီးတွေမှာအများစုအနိုင်ရနိုင်ခြေရှိပေမဲ့တိုင်းသားဒေသတွေမှာပြဿနာတွေရှိခဲ့တာကြောင့်ပြည်နယ်တွေမှာအနိုင်ရဖို့အခက်အခဲလိမ့်မယ်လို့အငြင်းစားကတိကဥက္ကမောင်စိုးကရှင်းပြပါတယ
်ဟိုတိုင်းဒေသကြီး9ခုမှာတော့သူတို့အများစုနိုင်နေမယ်ပြင်းရခုနှစ်ခုမှာတော့တစ်ခုမှမနိုင်မယ်မထင်ဘူးပြင်းနေတယ်မှာတော့အကုန်လုံးနာမည်ပြတ်ထားတယ်ရခိုင်နဲ့ဆိုတော့အကြီးအကျယ်ကနာမည်ပြတ်တယ်ပြီးရင်ရှမ်းနယ်လည်းပြတ်တယ်နောက်ကရင်နီခေါ်ကယားမှာလည်းဗိုလ်ချုပ်အောင်ဆန်းရွှေထွေတော်ပို့တဲ့ကိစ္စနဲ့လည်းပတ်သက်ပြီးအကြီးအကျယ်နာမည်ပြတ်နေတယ်မွန်ပြည်နယ်မှာလည်းဒရာမှာဗိုလ်ချုပ်အောင်ဆန်းဒရာဆိုပြီးတင်နာမည်ပေးပြတယ်သို့တော့အတိုင်းအတာပြင်းရခုနှစ်ခုမှာနိုင်မလားလားမရှိဘူ
းဂျပန်နီကေအေရှန်ရီဗျူးရဲ့မေးမြန်းချက်တည်းမှာ NLD အစိုးရလက်ထက်စီးပွားရေးပြည်ရင်ပြောင်းလဲမှုနှေးကွေးနေတယ်ဆိုတဲ့ဝေဖန်ချက်ပေါ်ဒေါန်ဆန်းစုကြည်ကတော့ရေရှည်တည်တတ်မဲ့အပြောင်းလဲတွေလုပ်တဲ့အခါနှေးကွေးမှုတွေဖြစ်နိုင်တယ်လို့ဖြေကြားသွားတာပါဒီလိုစီးပွားရေးနှေးကွေးမှုပေါ်ပြည်သူအများစုဖြစ်တဲ့တနေ့လို့တနေ့စားပြည်သူတွေကရွေးကော်ပွဲမှာတုံ့ပြန်မှုကောင်းနိုင်ပါမလားဆိုတာကတော့တွေးစရာဖြစ်လာပါတယ်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်မြန်မာနိုင်ငံရဲ့ပြည်ဝရေးချီတီမှာကျွန်တော်ယူလို့ရင်းပစ္စည်းလာတာအနည်းတပြားပြီးပေါ့။နောက်အရင်အမီးမှာဟိုခရိုနီလို့ပြောတဲ့ပြည်ဝရေးလုပ်ငန်းရှင်တွေအရင်နေ့တွေအခုမှသူတို့လက်ထဲမှာရှိနေပြီးတော့မြန်မာနိုင်ငံရဲ့ပြည်ဝရေးက NLD လေးနှစ်မှနေလောက်ကနေတော့ပိုကောင်းလာမှာမဟုတ်ဘူးဆိုတာလည်းပေါ်ရင်းဆန်လာလေကြလို့မျိုးကြီးဆိုပါတယ်။သူကလည်းပဲလုံးနေခိုင်နေကြည့်လို့ရှိရင်တော့အဲဒီဟာစီးပွားရေးတက်မှုနေကွေးထားကြောင်း2015နဲ့2020ဟာအကွာချာကြီးကွာချာမယ်လို့တော့ကျွန်တော်မြင်ပါဘူးခင်ဗျ
2019ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးတက်မှုနှုန်းဟာ6.8%ခန့်နှုန်းရှိပြီးအာဆီယံနိုင်ငံတွေထဲမှာတတိယမြောက်စီးပွားရေးပုံပြမှုအများဆုံးဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုပါတယ်2008ဖွဲ့စည်းပုံအရမြန်မာနိုင်ငံမှာအနာရှိတဲ့အဖွဲ့အစည်းနှစ်ရပ်ဖြစ်နေတယ်လို့ဝေဖန်နေကြသလို NLD ပါတီဟာသူလှုပ်ချင်သလောက်ပြည်ပြည်မြောင်းလဲရေးတွေကိုစိတ်တိုင်းကျလှုပ်ခွင့်မရဘဲဖြစ်နေတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
။ကရာရှင်များရှင်ရှင်းနေ2020ပြည်ကြရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွှတ်တော်အထွန်းမှာလူလူအထွေတာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူလူမျှော်လင့်ချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုယ်စားလှယ်တွေကိုယ့်အထွေဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမိမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ပြည်ရဲ့စနေနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်အပေါ်အရေးယူဖို့စုံစမ်းစစ်ဆေးမှုတွေကို Republican အောက်လွှတ်တော်အမတ်တွေရဲ့စန့်ကျင်မှုတွေမကြသေးခင်ကစလို့ကြီးထွားလာရမှာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့တကပိတ်ကြားနာပွဲကိုအတင်းဝင်ရောက်ကန့်ကွက်ခဲ့တဲ့အထိဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီလှုပ်ရက်ဟာရှင်းနှစ်သမ္မတရွေးကောက်ပွဲမှာအသာစီးရအောင်သမ္မတကဥပဒေချိုးဖောက်ပြီးပြင်အကူအညီယူခဲ့တာရှိမရှိစုံစမ်းနေတာတွေကိုခြေဖြတ်ဖို့ကြိုးပမ်းနေတဲ့ Republican Party ဝင်တွေရဲ့မဟာဗျူဟာတစ်စိတ်တစ်ပိုင်းအဖြစ်နဲ့လည်းမြင်နေကြတာပါဒီအကြောင်း VOA သတင်းတောက် Catherine Jepson သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြပေးမှာပါရှင်
The Republicans have to get tougher and fight
Republican ခက်ချင်းချင်းတိုက်ပွဲဝင်ကြဖို့သမ္မတ Trump ဆော်လိုက်ပြီးတဲ့နောက်မှာပဲသမ္မတပေါ်အရေးယူနိုင်ရေးစုံစမ်းနေတဲ့တကပိတ်ကျန်းနာဘွဲကိုလွန်ကြုံရေးအဆောင်ချက်တွေကြားရက Republican ကိုယ်စားလှယ်အတင်းအကျပ်ဝင်ရောက်ခဲ့ကြတာပါသမ္မတကိုထောက်ခံသူ Republican Party အောက်လွှတ်တော်အမတ် Matt Gaetz ကတော့ကျန်းနာဝင်နဲ့ပတ်သက်လို့တိခွင့်ရှိတယ်ဆိုပြီးတောင်းဆိုခဲ့တာ
ပါ Behind those doors they intend to overturn the results of an American presidential election
ဒါကပဲဒီ American သမ္မတရွေးကောက်ပွဲရလဒ်တွေပြောင်းလဲဖြစ်ဖို့ရည်ရွယ်နေကြတာပါဘာတွေလုပ်နေလဲဆိုတာကျွန်တော်တို့သိကြပါတယ
်စုံစမ်းစစ်ဆေးသူတွေအနေနဲ့အမှုတည်ဆောက်နိုင်အောင်ကျန်းနာစစ်ဆေးမှုတွေကိုတည်ထောင်လုပ်လို့ရှိတယ်ပြီးလက်ရှိဒီကပိတ်ကျန်းနာပွဲတွေမှာကော်မတီဝင်တွေဖြစ် Republican Party ကကိုယ်စားလှယ်48ယောက်ကိုလည်းတက်ရောက်ခွင့်ပေးထားပါတယ်။ဒါပေမဲ့လည်းသမ္မတ Trump နဲ့ Republican အမတ်တွေကတော့စုံစမ်းမှုတွေကိုလျှို့ဝှက်မထားသင့်ဘူးဆိုပြီးကန့်ကွက်နေကြတာပါ
။ Do it in public. Don't hide it from the American people.
အများပြည်သူရှေ့မှာမှလှုပ်ပါ။ American လူလူမသိအောင်မလှုပ်ပါနဲ့ဆိုပြီး Republican အောက်လွှတ်တော်အမတ် Mo Brooks ကပြောသွားတာပါ။စုံစမ်းစစ်ဆေးမှုတွေကိုတရားဝင်ဖြစ်အောင်မဲခွဲဆုံးဖြတ်ဖို့လဲအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကို Republican တွေတောင်းဆိုနေတာပါ။Brookings Institution ကနိုင်ငံရေးအကဲခတ် Elin Camret ကတော့ Republican ရဲ့အာယုံလွဲဖို့ကြိုးစားမှုတစ်ခုဖြစ်သုံးသပ်ပါတယ
် It's a way of distracting from the substance of the allegations
and ဆွဆွဲချက်တွေကလင်းနေတဲ့ကိစ္စတွေကိုအာယုံလွှဲတဲ့နည်းတစ်ခုပါစုံစမ်းရေးလုပ်ငန်းစဉ်တစ်ခုလုံးဟာတရားဝင်မှုမရှိဘူးဆိုတာမျိုးပုံဖော်ဖို့ကြိုးစားတဲ့နည်းပါ
အ ောက်လွတ်တော်မှာလူများစုနဲ့ထိန်းချုပ်ထားတဲ့ဒီမိုကရက်တစ်အားလုံးလူလူကသမ္မတပေါ်အရေးယူမဲ့အစီအစဉ်ကိုလက်ခံထားကြပေမဲ့ Republican Party ကထိန်းချုပ်ထားတဲ့ထက်လွတ်တော်မှာတော့သမ္မတသဘောကျဆုံးဖြတ်နိုင်မှုအလားအလာများနေပါတယ်အမရထရန်ကိုထောက်ခံသူ Republican ထက်လွတ်တော်မှ Lindsey Graham ကတော့လုံထုံးလုံနည်းနဲ့အညီဖြစ်ဖို့လိုတယ်လို့ဆိုပါတယ်
။ When you're talking about removing the president of the United States, seems to me you'd want to have a process that is consistent with who we are as Americans.
Reagan ပြည်တော်စုရဲ့သမ္မတတယောက်ကိုဖယ်ရှားဖို့ပြောတယ်ဆိုရင်ကျွန်တော်အနေနဲ့ကတော့ဒီလုပ်ငန်းစဉ်ဟာ American တွေအဖြစ်နဲ့ရော Bill Clinton, Richard Nixon တို့တုန်းကခွင့်ပြုခဲ့သလိုကျင့်သုံးဖို့လိုတယ်လို့မြင်ပါတယ်။လက်ရှိအောက်လွှတ်တော်ကလုပ်ငန်းစဉ်ကတော့အနာဂတ်သမ္မတတွေအတွက်အနေရကြီးတယ်လို့ထင်ပါတယ်
။နိုင်နဲ့ချီပြီးချန့်ချာခဲ့ရတဲ့အထိကျန်းနာပွဲကိုအတင်းဝင်ရောက်ကန့်ကွက်ခဲ့ကြတဲ့လွှတ်တော်အမတ်တွေကိုတော့သမ္မတကကျေးဇူးတင်စကားပြောခဲ့တာပါ။ထက်လွတ်တော်မှ Graham ကတော့သမ္မတအနေနဲ့ Twitter လူမှုကွန်ရက်ကနေပြောနေတာမျိုးထက်ထိရောက်တဲ့မဟာဗျူဟာလူတယ်လို့သတိပေးပါရယ်။လက်တလုံးမှာတော့ Republican အများစုကသမ္မတအပေါ်ဆွဆွဲချက်တွေကအရေးကြီးတဲ့ချက်တွေနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုဖို့ရှောင်ရှားနေကြပြီးအရေးယူဖို့စုံစမ်းနေတဲ့လုပ်ငန်းစဉ်ပေါ်ထိုးနှက်ဖို့သာအာရုံစိုက်နေကြတာပါ။ဒါပေမဲ့လည်းအောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌ Democrat ကိုယ်စားလှယ် Attend Shift ဦးဆောင်ပြီးအစောဆုံးရှင်းလာတဲ့အများပြည်သူရှေ့မှောက်ကြားနာမှုတွေစတင်တဲ့အခါမှာတော့ Republican နေဘက်ကချင်းကပ်ပုံပြောင်းမဲ့အလားအလာရှိတယ်လို့လည်းနိုင်ငံရေးအခက်အခဲကမရက်ကသုံးသပ်ပါတယ
်။ The strategy so far has been Donald Trump's strategy.
ခုချိန်ထိတော့ Donald Trump ရဲ့မဟာဗျူဟာအတိုင်းပဲကျင့်သုံးနေပါတယ်။သမ္မတသက်တမ်းတစ်ချောင်းမှာ Donald Trump ကသူ့ရဲ့အမာခံတွေနဲ့ပဲနိုင်ငံရေးကစားနေတာပါ။ဒါမဲ့အခုပြဿနာကသူ့ကိုထောက်ခံတဲ့အမာခံတွေဆိုတာက50ရာခိုင်နှုန်းကျော်အများစုမဟုတ်ဘူးလေ။
သမ္မတပေါ်ရေယူရေးလူလူကြားထောက်ခံမှုတွေတိုးလာနေတာဟာလေ Republican တွေရင်ဆိုင်နေရတဲ့ပြဿနာပါ။အောက်လွှတ်တော် Democrat တွေစုံစမ်းမှုတွေစတင်ခဲ့တဲ့စက်တင်ဘာလကစလို့သမ္မတပေါ်အရေးယူရေးထောက်ခံမှုဟာဆိုရင်လေလူလူကြားမှာ50ရာခိုင်နှုန်းလောက်ထိတိုးလာတဲ့အကြောင်းမကြာသေးခင်ကကြောက်ယူထားတဲ့လူလူစစ်တမ်းတွေမှာတွေ့ရပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေထဲမှာတော့သတင်းထောက်မှတ်စုနဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါလိမ့်ရှင်။လိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ခုစနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်။ Syria နိုင်ငံမြောက်ပိုင်းကနေ American တပ်ဖွဲ့တွေပြန်ရောက်ပြီးတော့မဟာမိတ်ကတ်တပ်ဖွဲ့တွေလက်ထဲထားပေးခဲ့တဲ့စစ်အခြေစိုက်စခန်းတွေတိုက်ခိုက်ဖျက်ဆီးခံခဲ့ရတဲ့အဲဒီဒေသကို Russia တန်ချက်ကတပ်ဖွဲ့ဝင်တွေရောက်ရှိလာပါပြီး Syria နဲ့ Turkey နဲ့ဆက်ဒေသမှာတပ်ဆွဲထားဖို့အဲဒီဒေသကိုနောက်ထပ် Russia တပ်ဖွဲ့300အပြင်တန်ချက်ကအစဉ်20တောက်ကြာနေကရောက်ရှိသွားပြီလို့ Russia သတင်းဌာနတွေကဖော်ပြပါတယ်။ American တပ်ဖွဲ့တွေကြော်တော့နောက်ခံပေးထားခဲ့တဲ့ကတ်လနက်ကန်တပ်ဖွဲ့တွေနဲ့တိုက်ခိုက်နေရရဆက်နိုင်ဖို့ Russia နဲ့ Turkey တို့ရလိုက်တဲ့သဘောတူညီမှုတစ်စိတ်တစ်ပိုင်းရာဒီဒေသကို Russia တပ်တွေရောက်ရှိလာတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကြားဝင်နောက်ဆက်မှုရှိမှရှိစုံစမ်းခဲ့တဲ့အထူးစုံစမ်းရင်းမှု Robert Mueller ရဲ့ထွက်ဆိုချက်တွေလွှတ်တော်ကိုပေးအပ်ဖို့ Washington DC တရားရုံးတရားသူကြီးချုပ် Barry Howell ကတရားရေးဌာနကိုတောက်ကြနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။တဟာသမ္မတ Donald Trump ကိုတရားစွဲဆိုနိုင်ဖို့စုံစမ်းနေတဲ့ Democratic တွေအောင်မြင်မှုတစ်ခုလည်းဖြစ်ပါတယ်။လက်ရှိဥပဒေအရလွှတ်တော်နဲ့အချက်အလက်တွေမျှဝေမှုကိုတရားရေးဌာနကတားမြစ်ထားတာဖြစ်ပြီးဒီလိုတားမြစ်တာဟာမဟာရင်းကြောင့် Washington DC တရားရုံးတရားသူကြီးချုပ် Barry Howell ကပြောဆိုပါတယ်။အီရန်နိုင်ငံမှာလွတ်တော်ဆွေးနွေးပွဲတွေမလုပ်ခင်မှာပဲလုံခြုံရေးတပ်ဖွဲ့တွေမျက်ရည်ပုံးနဲ့တုံးပြီးတော့ဆန္ဒပြသူတွေကိုအစိမ်းအောင်နဲ့မြေလို့တမထားတဲ့နေရာတွေကနေမောင်းနှုတ်ဖို့ဒီကနေ့လုပ်နေပါတယ်။အစိုးရတာဝန်ရှိသူတွေရဲ့အပြောအယဆိုရင်မနေ့တောက်ချာနေ့ကလူလူစုဝေးဆန္ဒပြမှုတွေအတွင်းလူတွေကဩဇာကြီးတဲ့ပြည်သူစစ်ရုံးတစ်ခုကိုဝင်ရောက်စီးနှင်းပြီးတော့မီရှိုရကနေဒီမီထဲပြန်ပိတ်မိပြီးတော့လူ12ဦးသေဆုံးသွားပြီးတဲ့နောက်သေဆုံးသူစုစုပေါင်းအရေအတွက်42ဦးရှိသွားပါပြီ။ဘက်ဂဒတ်မြို့တော်မှာရောနိုင်ငံတောင်ပိုင်းနေရာအနှံ့မှာပြုလုပ်တဲ့ဆန္ဒပြပွဲအတွင်းလုံခြုံရေးတပ်ဖွဲ့တွေကတကယ့်ကြီးစံတုံးပြခဲ့မှုကြောင့်လဲတည်ဆုံခဲ့ရတာဖြစ်ပါတယ
်။စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇူဘီယာအက်တီအက်ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့ TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.